မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုစလဲရီအကြားဒီကနေ့အစည်းအဝေးမှာနှစ်ဖက်ညှိနှိုင်းမှုမပြီးပြတ်သေးတဲ့အတွက်တနင်္ဂနွေနေ့မှာထပ်မံတွေ့ဆုံဖို့သဘောတူကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးဇုတ်ကအစည်းအဝေးကျင်းပရေးအတွက်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကိုစလဲရီရန်ကုန်မြို့မှာဇူလိုင်လ25ရက်နေ့ကစတင်ဆွေးနွေးခဲ့ပြီးမပြီးပြတ်ခဲ့တာကြောင့်ဒီနေ့နေပြည်တော်မှာဆက်လက်ဆွေးနွေးကြတာဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာတော့တိုက်ခတ်တိုက်ခတ်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC အစည်းအဝေးနဲ့ပတ်သက်တာကိုအဓိကဆွေးနွေးခဲ့ကြောင်းပါဝင်တက်ရောက်ခဲ့တဲ့ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဒုဥက္ကဋ္ဌဦးခွမြင့်ထွန်းက VOA ကိုပြောပါတယ
်ဒီနေ့ဆွေးနွေးတဲ့ကိစ္စကတော့ဒါမဲ့ဒီငင်းငင်းဖြစ်စဉ်အခွန်ပြပေါ်တဲ့အခါမှာတိုက်ခတ်တိုက်ခတ်မှုပူးတွဲစောင့်ကြည့်ရေးကော်မတီ GMC တွေကိုပြင်ပသွားရေးကိစ္စနဲ့ပတ်သက်ပြီးတော့ဒါကိုကြည့်ကြဆွေးနွေးတာဖြစ်ပါတယ်ဒါလည်းကျွန်တော်တို့ဒီ NCA အကောင့်တွေဖော်မှုဆိုင်ရာညှိနှိုင်းစည်းဝေး GICM စည်းဝေးဆုံးဖြတ်ချက်ပေါ်မှာအခြေခံပြီးတော့ကျွန်တော်နှစ်ဖက်ပေါ့နော်နားလည်မှုတွေတူညီအောင်ဒီနေ့ဆွေးနွေးကြတာဖြစ်ပါတယ်ဒီနေ့ကကျွန်တော်ဆွေးနွေးချက်ကဆိုမဲ့ပြမပြတ်ဘူးဒီနေ့ဆွေးနွေးမှုတော့မနေ့ကစနေနေ့မှာထပ်ပြီးတော့မှကျွန်တော်တို့ဆက်မှတ်ပြီးဆွေးနွေးကြအောင်မှာဖြစ်ပါတယ
်နှစ်ဖက်ဆွေးနွေးပွဲကိုမူလက3ရက်တက်မှတ်ခဲ့ပေမဲ့အခုအခါ9ရက်အထိဆွေးနွေးခဲ့တာပါဘလို့သဘောထားကွဲပြားမှုတွေအခက်အခဲတွေကြောင့်ဆွေးနွေးပွဲမပြီးရတာလဲဆိုတာကိုတော့အတိအကျမသိရပါဘူးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးစရုပ်ထအစည်းအဝေးမှာပြည်ထောင်စုသဘောတူညီချက်စာချုပ်အပိုင်း3ကိုချုပ်ဆိုဖို့ပြင်ဆင်နေတာဖြစ်ပြီးဒီစာချုပ်မှာ NCA အပြည့်အစုံစာချုပ်ဆိုင်ရာမူပေါင်းပြန်လည်ညှိနှိုင်းရေး2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထဲဖော်မှုနဲ့ Federal အခြေခံမှုလမ်းညွန်စတဲ့အပိုင်း3ပိုင်းပါဝင်တာဖြစ်ပါတယ်ဒီကနေ့ဆွေးနွေးချက်ကတော့ NCA PS စာချုပ်ဆိုင်ရာမူပေါင်းပြန်လည်ညှိနှိုင်းရေးခေါင်းစဉ်အောက်မှာပါဝင်တာဖြစ်ပါတယ်။မူပေါင်းပြန်လည်ညှိနှိုင်းရေးအတွက်အချက်73ချက်သဘောတူညီချက်ရရှိကြပြီးကြန့်ရှိနေတဲ့3ချက်ကိုဆက်လက်ဆွေးနွေးတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းက4ရက်ကြာအစည်းအဝေးမှာဒီအပိုင်း3ပိုင်းအနက်ကအချက်အတော်များများကိုသဘောတူညီချက်ရရှိထားပေမဲ့ရနေကိုင်တက်တွေပေါင်းစည်းရေးဆိုတဲ့အချက်ပါဝင်တဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စမှလည်းဆွေးနွေးဖို့အတွက်အချက်တချို့ကြန့်ရှိနေပါသေးတယ်။အစိုးရငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလောင်မောင်ရွှေကတော့ဒီနေ့ဆွေးနွေးတာတွေမပြီးပြတ်သေးတာကြောင့်ဆွေးနွေးတဲ့အချက်တွေကိုထုတ်ဖော်ပြောဆိုတာမရှိပါဘူး။မနေ့ဖက်မှာဆက်လက်ဆွေးနွေးမယ်ဆိုတာကိုတော့အခုလိုအတည်ပြုပြောဆိုပါတယ်
။ဒီဆွေးနွေးမှုတွေကအပြည့်ပြတ်လည်းမဖြစ်မနဲ့ဆက်နိုင်ပါတော့ပြန်ပြီးတော့
ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးဇုတ်ကအစည်းအဝေးကိုမူလကဩဂုတ်လဒုတိယပတ်မှာကျင်းပဖို့ရည်မှန်းထားပေမဲ့လက်ရှိဆွေးနွေးပွဲတွေမပြီးပြတ်သေးတာကြောင့်ဒီလကုန်ပိုင်းကိုရွှေ့ဆိုင်းရမယ့်အခြေအနေရှိကြောင်းသုံးသပ်ကြရင်ရှိနေပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာပါ